KNU ကရင်အမျိုးသားအစည်းအဝေးအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရဲ့တရားဝင်အစည်းအဝေးတွေမှာပါဝင်မှုကိုယာယီရပ်ဆိုင်းလိုက်ပြီးအလွတ်သဘောတွေ့ဆုံမှုလမ်းကြောင်းတွေကနေတဆင့်ဆွေးနွေးအဖြစ်ရှာသွားမယ်လို့ KNU ဗဟိုအမြဲတမ်းကော်မတီအရေးပေါ်အစည်းအဝေးအပြီးသတင်းထုတ်ပြန်ထားပါတယ်။အကြောင်းစုံကိုတော့မဆုမုံကစူးစီးတင်ပြမှာပါရှင်။
KNU ဘဟုဌာနချုပ်ရှိရာကရင်ပြည်နယ်ဖက်အန်ခရိုင်လေးဝါမှာနိုဝင်ဘာလ6ရက်နေ့ကနေနိုဝင်ဘာလ10ရက်နေ့အထိကျင်းပခဲ့တဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့ဘဟုအမြဲတမ်းကော်မတီအရေးပေါ်အစည်းအဝေးမှာလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်ထယ်ဖော်မှုရဲ့အားနည်းချက်အားသာချက်တွေကိုဆွေးနွေးခဲ့ကြတာပါဒီအစည်းအဝေးမှာတော့ကရင်အမျိုးသားလူမျိုးရေးတပ်မတော်ရဲ့တပ်မှုကြီးတွေနဲ့ KNU ဘဟုအမြဲတမ်းကော်မတီဝင်တွေအပါအဝင်စုစုပေါင်း88ဦးတက်ရောက်သုံးသပ်ဆွေးနွေးခဲ့ကြပြီးအရေးပေါ်အစည်းအဝေးကနေ KNU ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်ဒီမှာပါဝင်မှုကိုယာယီရပ်ဆိုင်းလိုက်တော့မယ့်အကြောင်းနိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့သဘောထားထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။အခုလိုမျိုး KNU ရဲ့အရေးပေါ်အစည်းအဝေးထုတ်ပြန်ချက်အပေါ်တိုင်းရင်းသားအရေးလေးလာခဲ့ခတ်သူဥမမောင်ဆိုကတော့တင်းမာမှုတွေဖြစ်ခဲ့ကြတဲ့အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားငြိမ်းချမ်းရေးထိပ်သီးတွေ့ဆုံပွဲရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်သုံးသပ်ပါတယ်
။ဟာဒီကန်ဆွေးနွေးပွဲမှာသဘောကွဲလွဲမှုရှိပါတယ်။အဲ့ဒါနောက်ပိုင်းမှာ KNU နေနဲ့အရောဒီနန်တော့တိုင်းမင်းကပုဂ္ဂိုလ်တော်ဆန်းစုကြည်စီပေးစာပေးပြီးတော့အဲသူတို့အနေနဲ့ခဏရပ်ဆိုင်မယ်အကြောင်းကြားတာတွေ့ရပါတယ်အဲ6နှစ်နဲ့20နှစ်စီဆွေးနွေးပွဲမှာဆွေးနွေးပြီးတဲ့ခါကျတော့လဲရပ်ဆိုင်ထားမယ်အတူတဘောဆွေးနွေးသွားမယ်ဆိုတာတွေ့ရတယ်အဲ့တော့အလို့တဘောဆွေးနွေးမှုတွေနဲ့ပတ်သက်ရင်တော့နိုင်ငံရေးပြဿနာဆွေးနွေးတာပြဿနာမရှိပါဘူးသို့တော်လည်းပဲလက်နက်ကိုင်တပ်ဖွဲ့ပြဿနာနဲ့ပတ်သက်တဲ့ GMC မှာပါ KNU မှာပါတို့ရောအစစ်အစစ်ကမှာပါတဲ့ချိန်မှာတော့ပြဿနာဖြစ်လာမှာဆိုရင်ပါလေဒီလိုပြဿနာမျိုးကိုဘယ်လိုဆောင်ရှားမလဲဆိုတော့နှစ်ဖက်ကနေပြီးတော့ညီနေရှာဖို့လိုအပ်မယ်လို့ထင်ပါတယ
်အဓိကကတော့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်သူတွေအနေနဲ့ NCA အပြည့်ရဲ့စာချုပ်အပေါ်နားလည်မှုကွဲလွဲနေတာဖြည့်ဆင်းဖို့ထက်ရှောင်ကွေးပြီးတော့မိမိတို့နားလည်တယ်လို့အကောင့်ထဲပေါ်နေတာကြောင့်ရှုပ်ထွေးမှုတွေစင်ကဲဖြစ်ပေါ်ခဲ့တယ်လို့ KNU ထုတ်ပြန်ချက်ထဲမှာပါဝင်ပါတယ်ဒါကြောင့်မို့လို့ NCA ပေါ်အတိတ်ပဲဖွင့်ဆိုချက်တွေကိုအလေးနဲ့ပြန်သုံးသပ်ဖို့လိုပြီးလို့ဥပမောင်ဆိုကအကြံပြုပါတယ်
ကျွန်တော် NCA ကိုကျွန်တော်အမြင်ပြန်လည်သုံးသပ်ဖို့လိုတာပါဆိုရင် NCA မှာတချို့စာကြောင်းစာပိုက်တွေရေဘူးကပဲပြောထားတဲ့အခါကျတော့ကျွန်တော်အများကြီးရှိပါတယ်ဥပမာဆိုအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲလို့ပြောထားရင်အမျိုးသားအဆင့်နိုင်ငံရေးပွဲနဲ့ပတ်သက်ပြီးတော့ခုစုချက်တွေမတူတဲ့အခါမှာရှမ်းပြည်နယ်မှာပြည်ထောင်စုအများကြီးဖြစ်ပါတယ်အလားတူပဲ NCA ရန်ကြီးအနေနဲ့ GICM တို့ GMC တို့ UBDGC တို့ UBC တို့အဲ့လို institution လေးကိုဖျားပေမဲ့တကယ်တော့ပြဿနာမဖြစ်ရှင်းတဲ့နေရာမှာပြည်သူ့ဆွေးနွေးပွဲဆိုခေါ်ရပါတယ်။အဲ့တော့ကျွန်တော်တို့အခုလည်းပဲ UN NCA မှာမပါတဲ့ institution တွေပါလာမယ်ပါလာမယ်ဟာမျိုးဖြစ်နေတယ် NCA ဒီပြည်စုံလုံလောက်မှုမရှိဘူးကျွန်တော်တို့အမြင်အစိုးရကပြောပါတယ်။အဲ့တော့ NCA နဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်ဖို့လိုပါတယ် review လုပ်ဖို့လိုအပ်ပါတယ်မယ်လို့ထင်ပါတယ
်။အခုလိုမျိုးအပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့အတက်ကအရာကြီးမားဆုံးအဖွဲ့တစ်ခုဖြစ်တဲ့ KNU ရဲ့လက်ရှိညီညာရေးလုပ်ငန်းစဉ်အပေါ်ပါဝင်မှုယာယီရပ်ဆိုင်မှုဟာတိစိုးမှုတွေဖြစ်နေတဲ့မြန်မာညီညာရေးလုပ်ငန်းစဉ်တော့ပြန်ဆုတ်သွားတဲ့အနေအထားဖြစ်နေပြီလို့လည်းဥပမောင်ဆိုကရှုမြင်ပါတယ
်ကျွန်တော်တို့ပြီးခဲ့တဲ့တနေ့ကျော်လောက်တည်းကညီညာရေးလုပ်ငန်းစဉ်တိစိုးတယ်လို့ပြောခဲ့ပါတယ်အခု KNU ရဲ့ဒီ statement ညီညာရေးလုပ်ငန်းစဉ်နောက်ကိုပြန်ပြီးတော့ဆုတ်နေတယ်လို့ကျွန်တော်ပြောလို့ရပါတယ်ဒါပေမဲ့ဒါကိုကျွန်တော်တို့ဘယ်လိုဖြစ်ရှင်းမလဲဆိုတဲ့ဟာကိုပဲဒီကြီးမထင်ပါနဲ့လောလောဆယ်မှာဒီပြဿနာတကယ်ရှိနေပြီတိတဆွေးနွေးပွဲတော့ထိတဲ့ပြောလိုက်ကြတာသူကသဘောရတတ်သဘောရဤသူသဘောရကိုပြောပြီးသွားပြီမတူကွဲပြားမှုကရှိနေပြီဟုတ်ပြီအဲ့ဒီမတူကွဲပြားမှုတွေဘလို့ရှင်းမလဲဘလို့ညှိနှိုင်းမလဲဆိုတဲ့ဘက်နဲ့ပတ်သက်ပြီးတော့အရေးကြီးပါတယ်ညှိနှိုင်းနိုင်တယ်ဆိုရင်တော့အဆင်ပြေပါမှာမညှိနှိုင်းနိုင်ရင်တော့ပြစ်ခါလေးပြန်ကြုံပြရမှာပါ
အပြည့်ရလက်မှတ်ထိုးခဲ့ကြပြီးတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြည့်ချင်းညီနိုင်ဆောင်ရွက်နေကြချိန်မှာပဲအစိုးရနဲ့တက်မတော်ဘက်က NCA အပြည့်ရသဘောတူစာချုပ်မှာပါဝင်မှုမရှိတဲ့ခွဲမထွက်ရတဲ့တခုတည်းသောတက်မတော်ကိစ္စရပ်တွေကိုဆွေးနွေးဖို့တင်သွင်းလာတဲ့အတွက်မိမိတို့အနေနဲ့လုံခြုံရေးစနစ်ကိုကြည်ကြည်လည်လည်ဆွေးနွေးပြီးတော့တခုတည်းသောတက်မတော်ကိစ္စကိုဆက်ပြီးဆွေးနွေးရမှာဖြစ်တယ်လို့ KNU ကသဘောထားထုတ်ပြန်ခဲ့တာပါနိုင်ငံရေးဆွေးနွေးနေတဲ့အချိန်မှာတိုင်းရင်းသားတွေဘက်ကတောက်ဆိုချက်တွေကိုလစ်လျူရှုကတ်သက်ထားတယ်လို့တိုင်းရင်းသားနေပြည်တော်ကလည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့သူတို့ရဲ့ထုတ်ပြန်ချက်မှာထည့်သွင်းထားပါတယ် KNU အနေနဲ့ကတော့လက်နက်ကိုင်နီးလန့်တဲ့ဖြစ်ရှိပဲရေးကျဲတဲ့နီးလန့်တဲ့ဖြစ်ရှိမှုအစဉ်တစိုက်တောင်းဆိုခဲ့ကြပြီးတော့လုံလောက်တဲ့အချိန်ကာလတစ်ခုရယူဖို့လိုအပ်တာဖြစ်လို့ရေးကျဲရေးလုပ်ငန်းစဉ်တွေမှာတရားဝင်ပါဝင်မှုကိုယာယီရပ်ဆိုင်ပြီးတော့အလို့သဘောတွေ့ဆုံဆွေးနွေးမှုလမ်းကြောင်းတွေကသာအပြေရှားသွားမယ်ဆိုပြီးတော့ KNU ဘက်ကအခုလိုတရားဝင်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်ရှင်